မိုးသက်ထန်စွာရွာသွန်းတဲ့အတွက်ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့မှာတရားပြူကြပြီးလူအသေးပြောက်ရှိခဲ့သလိုရွှေလင်းမြစ်ရေရှမ်းတဲ့အတွက်လည်းမူဆယ်ဘက်မှာပျက်စီးဆုံးရှုံးမှုတွေရှိတယ်လို့သိရပါတယ်။ဒီသတင်းဘက်အတွင်မန္တလေးတိုင်းကချင်ပြည်နယ်၊ကရင်ပြည်နယ်နဲ့စကိုင်းတိုင်းစားတဲ့မြန်မာနိုင်ငံတဝန်းဒေသအတော်များများမှာမိုးများပြီးရေကြီးရေရှမ်းဖြစ်နေတဲ့အပေါ်တဘာဝဘေးအန္တရာယ်ကြောင့်သက်ဆုံးရှုံးမှုရှိအောင်ရေဘေးအန္တရာယ်ကာကွယ်မှုတွေအရေးတကြီးလှုပ်ဆောင်ထားကြဖို့လည်းမိုးလေဝသပညာရှင်ကသတိပေးပြောဆိုလိုက်ပါတယ်။အပြည့်အစုံကတော့ဆက်သွယ်မေးမြန်းထားရမဆုမုံကတင်ပြပေးမှာပါရှင်
။ဒီကနေ့ဇူလိုင်လ25ရက်နေ့စနေနေ့မှာရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်ထဲမှာမိုးသေးထန်စွာရွာသွန်းခဲ့တဲ့အတွက်တောင်ကျချောင်းရွေတွေပြင်းထန်စွာစီးဆင်းလာလို့တီဘောရဲစခန်းအနီးကတီဘောမြို့နယ်နံမတူမြို့ကိုဆက်သွယ်ထားတဲ့နံပေါ်ချောင်းတရာကျိုးကြပြီးလူအသေးပြောက်ရှိခဲ့ပါတယ်။နံပေါ်တရာဟာနှစ်ပေါင်း100ကျော်တက်တန်းရှိပြီးတော့တရာကျိုးတဲ့အချိန်မှာရေကြီးနေတဲ့အချိန်တရာပေါ်တက်ကြည့်နေကြတဲ့သူတွေနဲ့ဖြတ်ကူးသူတွေဟာတရာနဲ့အတူရေထဲမျောပါသွားတဲ့အတွက်ပြန်လည်ဆယ်ယူရရှိနိုင်မှုသက်ဆိုင်ရာတာဝန်ရှိသူတွေကကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေကြပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကြားပြူပါတီကဦးစောတမ်းမြင့်ကရှမ်းပြည်နယ်အတွင်းရေကြီးရေရှမ်းဖြစ်နေတဲ့အခြေအနေနဲ့ဒေသခံနဲ့ပါတီဝင်တွေဘက်ကကူညီကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေပါတယ်လို့ VOA ကပြောပါတယ်
။ဟိုပုံမှန်မိုးပြင်းဆိုရင်သူ့အတူချောင်းကြီးတွေကသူ့အတူပုံမှန်ပဲဆင်းသွားတယ်ပေါ့။အခုကမိုးကတော်ကြီးကိုကြီးကြတာ။တော့လျှောက်ပဲမိုးကြီးတဲ့ဒဏ်နဲ့ရေကရုတ်ရက်ဆိုတော့အလုံးရှောမဆင်းနိုင်တဲ့ဒဏ်ရောက်ရေတွေကထောက်လာပြီးတော့လေတောက်လျှောက်ကြီးကြီးကြမှာ။ဟိုဟာဒီမူဆယ်ဘက်မှာလည်းဒီတိုင်းပဲဖြစ်တယ်။အဲ့တော့ဒီပုံစံပေါ်မှာလည်းဒီလိုဖြစ်တယ်ပေါ့
ရှမ်းပြည်နယ်မြောက်ပိုင်းတရုတ်နယ်စပ်ဘက်မှာလည်းရွှေလီမြစ်ရေကြီးနေတဲ့အတွက်မူဆယ်ခရိုင်ရွှေလီမြို့ရေမြုပ်ပြီးရေဘေးဒဏ်ကြောင့်ပျက်စီးဆုံးရှုံးမှုကအတော်လေးကိုများနေပြီးတော့အခုချိန်ထိရေကြဆင်းမှုမရှိသေးဘူးလို့ဒေသခံတွေကပြောပါတယ်တရုတ်ပြည်နယ်ဘက်ချံခြေကောင်ဘက်မှာလည်းရေကြီးနေပြီးတော့မြမပြည်ဘက်ချံပန်ခန်းတရားမှာရေတက်လာလို့မူဆယ်နန်းခမ်းပြည်တော်စုလမ်းကိုအခုယာယီပိတ်ထားရတယ်လို့သိရပါတယ်ဒါအပြင်မိုးစက်တိုက်ရွာသွန်းနေတဲ့အတွက်ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုတ်ချုပ်ခွင်းရဒေသနမ်ဆန်မြို့နယ်ထဲမှာလည်းဒီကနေ့စနေနေ့ဇူလိုင်လ25ရက်နေ့ကမြေပြိုကျမှုတွေဖြစ်ပွားနေလို့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်နေကြရပြီးခရီးသည်တင်ကားတွေနဲ့ကုန်တင်ကားတွေရနာထားရလို့လမ်းပန်းဆက်သွယ်ရေးအခက်အခဲရှိနေပါတယ်။အခုလိုမျိုးမြန်မာနိုင်ငံတဝန်းမိုးရွာသွန်းမှုအခြေအနေတွေရေကြီးရေရှမ်းဖြစ်နေတဲ့အနေအထားနဲ့ရှေ့သတင်းပတ်တွေအတွင်ဖြစ်လာနိုင်ခြေရှိတဲ့ရာသီဥတုအနေအထားကိုတော့မိုးလေဝသပညာရှင်ဦးထွန်းလင်းကအခုလိုသုံးသပ်ပါတယ
်ဒီနေ့ကအယ်နီညိုဖြစ်တဲ့နေ့လည်းဖြစ်တယ်ဒါပေမဲ့မိုးကတအားများနေတယ်များလာတယ်ကျွန်တော်တို့နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမရှိတယ်အားကြတဲ့တခုလုံးမိုးလျော့နေတယ်ရေကြီးတာတော့တော့လို့တော့ကျွန်တော်ပြန်လာတာရှမ်းပြည်ကပြန်လာတာမနေ့ကမှပြန်ရောက်တာဒါပေမဲ့မနေ့ကစပြီးမိုးရွာတယ်နော်မိုးရွာတော့အဓိကပြောရတဲ့ချက်ကတော့အဲ့ဒီပဲမိုးများတာအကြောင်းတစ်ခုကတော့အဲ့ဒီမှာမိုးတုံလေဘူးကျွန်တော်တို့ကမွန်ဆွန်ပတ်ကအဲ့ဒီပေါ်ရောက်နေတယ်ဗျအဲ့ဒီကုန်းတွေမှရောက်ပြီးရှမ်းပြည်ကိုဖြတ်နေတယ်အဓိကမိုးရွာတော့တော့အဲ့ဒါပါပဲဗျဒီဇူလိုင်အလယ်လောက်တည်းကမိုးပြေးလိုက်တာကချင်စကိုင်းအထက်မိုးဒါအကောက်ပါလေအဲ့တော့မိုးကောင်းတော့ကချင်ကပြာဝတီမြေပြားစကိုင်းကချင်းမြေပြားဆိုတော့အဲ့ဒီမြေရိုးတစ်လျှောက်မှာအောက်ရက်တွေကမိုးမကောင်းပြီမဲ့လဲမိုးမရွာပြီမဲ့လဲရေကြီးစီးလာတာတို့နောက်ရွာတဲ့ဒေသကဂုံးမြင့်ဒေသဖြစ်တော့ကျွန်တော်တောင်ကြချောင်းရီကြတာတို့နောက်ပြီးတော့ဟိုကျွန်တော်တို့ရေလောင်ကန်တွေပဲရေရှမ်းလာတော့အလုံးပေါင်းစုပြီးတော့ရေကြီးတာအဓိကပေါ့အခုရေကြီးနေတဲ့အလဲပိုင်းဒေသမိုးတလောက်များတာတော့မဟုတ
်ဘူးမန္တလေးတိုင်းဒေသကြီးအတွင်းတပိတ်ချင်းစင်ကူးမိုးကုတ်ပြင်းဦးလင်းမြို့နယ်ပတ်တန်ကြီးမြို့နယ်မရယာအမရပူရာမြို့နယ်ငဇွန်မြင့်ငယ်မိထီလာရမဲတင်းစတဲ့မြို့နယ်တွေမှာလည်းမိုးသီးထန်စွာရွာသွန်းခဲ့တဲ့အတွေ့အကြုံအဲ့ဒီဒေသကပြည်သူတွေရေဘေးဒဏ်တင်နေကြရပါတယ်အခုလိုမျိုးမန္တလေးတိုင်းဒေသကြီးအတွင်းမိုးများရေရှမ်းပြီးတော့လူနေအိမ်တွေနဲ့ကျောင်းဆောင်တချို့ပြိုကျပျက်စီးမှုတွေကိုတိုင်းဒေသကြီးအစိုးရအဖွဲ့နဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်နေကြပါတယ်ရှေ့ဆက်ပြီးလဲမိုးစက်တိုက်ရွာသွန်းနိုင်တဲ့အခြေအနေရှိပြီးမြေရေရှမ်းလာနိုင်တဲ့အတွေ့မိုးများရေကြီးပြီးတော့ရေဘေးဒုက္ခရောက်နေကြရတဲ့ပြည်သူတွေအတွက်တဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်မှုနည်းလမ်းတွေကိုစနစ်တကျဆောင်ရွက်ထားတဲ့လို့မိုးလေဝသပညာရှင်ဦးထွန်းလွင်ကအကြံပြုပါတယ်အခုသတင်းပတ်တွေအတွင်းကချင်ပြည်နယ်ကရင်ပြည်နယ်နဲ့စကိုင်းတိုင်းဘက်တွေမှာလဲမိုးသီးထန်စွာစက်တိုက်ရွာသွန်းနေတဲ့အတွက်မန္တလေးမြကြီးနားယထာလန်ပျက်စီးခဲ့ရသလိုတရားချို့လည်းပြိုကျပျက်စီးခဲ့ပါတယ်ရေလွှမ်းမိုးမှုတွေရှိခဲ့တဲ့အတွက်လေယာဆိုင်ပြိုးမြေတွေလည်းဆုံးရှုံးမှုရှိခဲ့ပါတယ်အခုလိုမျိုးမိုးစက်တိုက်ရွာသွန်း မှုကြောင့်ရေပြင်းတံတင်ပြည်သူတွေရှိနေရာကံပလူဝန်းတုံနဲ့ကောလင်းမြို့နယ်တွေစီကိုနိုင်ငံတော်သမ္မတဦးသိန်းစိန်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ကိုယ်တိုင်ကွင်းစင်ကြည့်ရှုခဲ့ကြပြီးတော့ရေပြင်းတင်ပြည်သူတွေအတွက်ရေပြင်းဒုက္ခသည်စခန်းဖွင့်လှစ်ထားမှုပြန်လည်ထူထောင်ရေးနဲ့ကူညီကယ်ဆယ်ရေးနေရာချထားရေးတွေကိုစီစဉ်ဆောင်ရွက်ပေးတယ်လို့ရေပြင်းကယ်ဆယ်ရေးအတွက်လည်းသမ္မတကတည်ထက်ရန်ပုံငွေချပေးထားတယ်လို့သိရပါတယ်ရှင်။